Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတော်တာရှင်များခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဇူလိုင်လ29ရက်နေ့အင်္ဂါနေ့ညနေပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16.25တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာတော်တာရှင်များရှင်လန်းချမ်းမြေကြပါစေကျွန်တော်ငိမ့်ချမ်းပါ
မင်္ဂလာပါရှင်ကျမကသင်္ကီထိုက်ပါ Israel ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဂါဇာကမ်းမြောင်ဒေသမှာလူ30လောက်သေဆုံးပြီးလျှက်စစ်မှုတွေလည်းပြတ်တောက်နေပါပြီ။ရုရှားနိုင်ငံဟာတမ်းမြစ်ထားတဲ့နျူကလ িয়ার စာချုပ်ကိုချိုးဖောက်ပြီးတော့စမ်းသပ်မှုလုပ်တယ်လို့အမေရိကန်တို့ကစွပ်စွဲလိုက်ပါတယ်။နောက်တရုတ်ကွန်မြူနတီပါတီပေါ်လစ်ဘူရိုအဖွဲ့ဝင်ဟောင်းကိုအဂရိလိုက်စားမှုနဲ့စုံစမ်းစစ်ဆေးနေတယ်လို့တရုတ်တို့ကထုတ်ပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုဥကြော်စံသားနဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီခင်ဗျာ။သတင်းတွေကြီးညာပြီးမှတော့မြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးအမေရိကန်စီရင်ကန်စာတစ်စောင်ထွက်လာပါတယ်အဲ့ဒီမှာအမေရိကန်ရဲ့သဘောထားဘယ်လိုရှိသလဲဆိုတာကို
One of the troubling trends identified in this year's report is how sectarian violence continues to displace families and devastate communities
အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ဂယ်ရီပြောသွားတာပါအဲ့ဒီအပေါ်မှာမြန်မာနိုင်ငံကဘယ်လိုတုံ့ပြန်ကြသလဲဆိုတာကိုနားဆင်ရမှာပါအခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုင်နဲ့ဦးကျော်စံသားတို့ကကြီးညာပေးကြမှာပါ
ဟမတ်အဖွဲ့အပေါ်ထိုးစစ်ဆင်မှုတွေနောက်ထပ်အချိန်ယူလှုပ်ဆောင်သွားရနိုင်တယ်လို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ညာဟုကသတိပေးခဲ့ပြီးဂါဇာဒေသမှာစစ်ရေးလှုပ်ရှားမှုတွေဆက်လက်လှုပ်ဆောင်နေတယ်လို့ဒီကနေ့အစ္စရေးတို့ရဲ့စစ်လေယာဉ်တွေတင်ကားတွေနဲ့တိုက်ခိုက်မှုအတွင်းလူ26ယောက်ထဏ်မင်းနဲ့သေဆုံးခဲ့ရပါတယ်လွန်ခဲ့တဲ့သတင်းသုံးပတ်တိုက်ခိုက်မှုတွေစတင်ခဲ့ခြင်းကဆလို့အစ္စရေးတို့ရဲ့ညလုံးပေါက်လေကြောင်းစစ်ဆင်တိုက်ခိုက်မှုတွေအပြင်းထန်ဆုံးဖြစ်ခဲ့ပြီးတဲ့နောက်အရသာအများစုအပါအဝင်သေဆုံးသူ1100ရှိသွားပြီလို့ပါလက်စတိုင်းကျန်းမာရေးအရာရှိတွေကပြောပါရယ်အင်ကာနီလေကြောင်းတိုက်ခိုက်မှုတစ်ခုကတော့ဂါဇာရဲ့တခုတည်းသောဓာအပိစေယုံကိုထိမှန်ပြီးလျှက်စစ်မိတွေလည်းပြတ်တောက်သွားပါပြီ။ဒီလိုတိုက်ခိုက်မှုမခံရခင်ကတည်းကလျှက်စစ်ဓာအပိစနစ်ပျက်စီးမှုကြောင့်တရက်ကို3နာရီပဲလျှက်စစ်မိကိုအကန့်အသတ်နဲ့ရရှိနေတာဖြစ်ပါတယ်။ဟမတ်အဖွဲ့ကိုအချင်းကြကြစစ်ဆင်နိုင်ရေးအစ္စရေးကိုပြင်ဆင်ထားကြဖို့မစ္စတာနေတန်ညာဟုကရုံးမြင့်တန်ကြားကနေတင်းနှင်းလာနေမှာမိန့်ခွန်းပြောခဲ့ပါတယ်။ဟမတ်အဖွဲ့တွေအစ္စရေးနိုင်ငံတွေကိုခိုးဝင်လာနေတဲ့ဥမင်လိုင်းကောင်းတွေကိုအကုန်မဖျက်ဆီးနိုင်သေးသေး၍အစ္စရေးဘက်ကထိုးစစ်တွေကိုမရက်ဘူးလို့လဲမစ္စတာနေတန်ယာဟုကပြောပါတယ်။လိုင်းကောင်းတစ်ခုကိုတုံးပြီးဝင်ရောက်တိုက်ခိုက်သူတွေကြောင့်အစ္စရေးစစ်သား5ယောက်သေဆုံးခဲ့ရတဲ့အကြောင်းနဲ့ဇူလိုင်လ10ရက်နေ့ကစလို့အစ္စရေးစစ်သားနဲ့အရက်သား53ယောက်သေဆုံးခဲ့ရပြီးဖြစ်ကြောင်းအစ္စရေးစစ်ဘက်ကဒီကနေ့ထုတ်ပြန်ပြောဆိုပါတယ်ရှင်
။ရုရှားနိုင်ငံဟာမြေပြင်ပစ် cruise ဒုံးကြီးတစ်ခုစမ်းသပ်လိုက်တဲ့အတွက်သမိုင်းဝင်နျူကလ িয়ার စမ်းသပ်မှုပိတ်ပင်ရေးစာချုပ်ကိုချိုးဖောက်တယ်လို့အမေရိကန်ပြည်ထောင်စုကစွပ်စွဲလိုက်ပါတယ်။1989ခုကပြုလုပ်ခဲ့တဲ့စာချုပ်ကိုရုရှားဆိုးဖောက်တယ်လို့အမေရိကန်ကဆုံးဖြတ်တဲ့အကြောင်းသမ္မတဥဘာမာကရုရှားသမ္မတဗလာဒီမာပူတင်စီတင်းလာနေကစာရေးအကြောင်းကြားခဲ့တာပါဒီဂျုံဒီစန်တမှုသတင်းကို The New York Times သတင်းစာကအစောဆုံးဖော်ပြခဲ့တာဖြစ်ပါတယ်ရုရှားတို့ရဲ့ဒီစန်တမှုဟာသမ္မတရော်နယ်ရေဂန်နဲ့ဆိုဗီယက်ခေါင်းဆောင်မီခဲလ်ဂော်ဗာချော့ဖ်တို့လက်မှတ်ရေးထိုးခဲ့တဲ့တလက်ပစ်နျူကလ িয়ার စာချုပ်ကိုချိုးဖောက်တာဖြစ်တယ်လို့ဆိုပါတယ်တလက်ပြနျူကလ িয়ার စာချုပ်ဟာကီလိုမီတာ900ကနေ9500အထိပြတ်ခတ်နိုင်တဲ့မြေပြင်ပစ်ဒုံးကျည်ဖြတ်သိမ်းရေးအတွက်ရည်ထားတဲ့စာချုပ်ဖြစ်ပါတယ်။ယူကရိန်းအရေးနဲ့အက်ဒဝတ်စနိုဒင်အရေးတို့ကြောင့်နိုင်ငံဆက်ဆံရေးတင်းမာခြင်းပေါ်ပေါက်လာတဲ့ဒီပြဿနာကိုအစင်းမြင့်ဆွေးနွေးမှုနဲ့ဖြေရှင်းလိုတယ်လို့အမေရိကန်အရာရှိကြီးတွေကဆိုပါတယ်။
ယူကရိန်းနိုင်ငံတွင်ပြည်ပခါတွေနဲ့ပတ်သက်ပြီးရုရှားအပေါ်မှာဗန္ဒာရေးနဲ့ကာကွယ်ရေးကဏ္ဍတွေမှာဥရောပသမ္မတကတန်ခတ်မှုအသစ်တွေချမှတ်ဖို့ရှိနေပါတယ်။ဥရောပသမ္မတအမတ်ကြီးတွေရဲ့ဘရပ်ဆဲမြို့ကအစည်းအဝေးပွဲကနေအင်္ဂါနေ့နောက်ပိုင်းမှာဆုံးဖြတ်ချက်ထွက်လာမယ်လို့ခန့်မှန်းရပါတယ်။ဗြိတိန်၊ဂျာမနီ၊အီတလီနဲ့ပြင်သစ်ခေါင်းဆောင်တွေကအမေရိကန်ပြည်ထောင်စုနဲ့ပူးပေါင်းလှုပ်ဆောင်ပြီးရုရှားအပေါ်မှာဒဏ်ခတ်မှုအသစ်တွေချမှတ်ဖို့ဆန္ဒရှိနေကြတဲ့အကြောင်းအမေရိကန်သမ္မတအိုဘားမားနဲ့တယ်လီဖုန်းကနေပြုလုပ်တဲ့အစည်းအဝေးမှာဖော်ပြခဲ့ကြပါတယ်။ယူကရိန်းရှေ့ပိုင်းမှာပြစ်ချခံရတဲ့မလေးရှားလေယာဉ်ပြက်ရှိရာနေရာကိုနိုင်ငံတကာစုံစမ်းရေးအဖွဲ့တွေကိုတွားရောက်စုံစမ်းခွင့်မအောင်မမြင်ဖြစ်ကြရမှုကြောင့်လဲရုရှားအပေါ်မှာထိထိရောက်ရောက်အရေးယူနိုင်ရေးတွန်းအားတစ်ခုဖြစ်လာစေခဲ့တာပါလေယာဉ်ပြက်ကြရာနေရာအနီးတိုက်ပွဲတွေကြောင့်နိုင်ငံတကာစုံစမ်းစစ်ဆေးရေးမှုတွေဟာလဲတတိယမြောက်နေ့အဖြစ်လေယာဉ်ပြက်ကြရာနေရာကနေထွက်ခွာခဲ့ကြရပြန်ပါတယ်ရှင
်အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကန်ဒါဟာနယ်မှာအစီကံဘုံကွဲတိုက်ခိုက်မှုတစ်ခုကြောင့်သမ္မတဟမစ်ခါဇိုင်ရဲ့ညီကိုဝန်ွက်ဦးသေဆုံးသွားတယ်လို့အာဖဂန်အရာရှိကဆိုပါတယ်။ဟ ဟရှ်မတ်ခါဇိုင်ဟာသူ့ရဲ့နေအိမ်မှာအစ်အာဖတာအလာရဲ့အခံပွဲလုပ်နေစဉ်အဲ့တဲ့တူကခေါင်းပေါင်းထဲဖွဲ့ယူလာတဲ့ဘုံကိုဖောက်ခွဲလိုက်တာဖြစ်တယ်လို့အရာရှိတွေကဆိုပါတယ်။ဘယ်သူဘဝလက်ချက်ဆိုတာတာဝန်ယူပြောကြားမှုမရှိသေးပါဘူး။ဟရှ်မတ်ခါဇိုင်ဟာသူ့ရဲ့အကူတော်မစ္စတာဟမစ်ခါဇိုင်ကိုဆက်ခံဖို့အလားအလာရှိနေတဲ့သမ္မတလောင်းနှစ်ဦးအနက်အရှက်ဂဟာနီအတွက်ဥဆောင်မဲဆွယ်ခဲ့သူဖြစ်ပါတယ်။
လာပေါင်းများစွာထင်ကြီးပေးပြောဆိုချက်တွေထွက်ပေါ်လာပြီးတဲ့နောက်မှာတော့2012ခုနှစ်အထိအစင်းမြင့်ခေါင်းဆောင်များတဲ့ကတဝက်ဖြစ်တာဝန်ယူခဲ့သူအငိမ့်စားနိုင်ငံရေးသမားဇွန်ယောင်ကောင်းကိုအဂတိလိုက်စားမှုနဲ့စုံစမ်းစစ်ဆေးနေတယ်လို့တရုတ်အစိုးရကကြေညာလိုက်ပါတယ်။ကွန်မြူနတီပါတီအမြဲတမ်းကော်မတီဒီရဲ့အာနာအရှိဆုံးပေါ်လစ်ဘျူရိုအဖွဲ့ဝင်တဦးလည်းဖြစ်လုံကျုံရဲ့အကြီးအကဲဟောင်းလည်းဖြစ်တဲ့ဇောင်ယောင်ကန်းကိုကြီးမားတဲ့စီကံချိုးဖောက်မှုတစ်ခုအတွက်စုံစမ်းစစ်ဆေးနေတယ်ဆိုပြီးတရုတ်အစိုးရပိုင်းရှင်ဝါသတင်းဌာနကအင်ကာနေမှာဖော်ပြပါရယ်ရှင်ဝါသတင်းဌာနရဲ့စာကြောင်းတစ်ကြောင်းနဲ့ဖော်ပြချက်ထဲမှာတော့မစ္စတာဇိုပေါ်မှာတန်တရားရှိထားတဲ့ပြစ်မှုနဲ့ပတ်သက်လို့အသေးစိတ်အချက်လက်တွေဖော်ပြမထားပါဘူးပြီးခဲ့တဲ့ဩဂုတ်လကတည်းကအသက်82နှစ်အရွယ်မစ္စတာဇူကိုအဂတိလိုက်စားမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးခံရတယ်ဆိုပြီးအတိမပြုတ်နိုင်တဲ့သတင်းတွေနိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြခဲ့ကြပါတယ်။ဒါဆိုရင်တရုတ်ကွန်မြူနတီပါတီဦးဆောင်ကော်မတီဝင်လက်ဒါမှဦးဆောင်ကော်မတီဝင်ဟောင်းဒါမှမဟုတ်လက်ရှိကော်မတီဝင်တဦးကိုစီးပွားရေးပြစ်မှုနဲ့ပတ်သက်ပြီးဆယ်စုနှစ်တည်းအတွင်းပထမဆုံးအကြိမ်စုံစမ်းစစ်ဆေးခံရတာလည်းဖြစ်ပါရဲ့ရှင်။
New American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့အင်ကာနေညနေခင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးနေပါတယ်ရှင်။ပြီးခဲ့တဲ့နှစ်ကပနားမားနိုင်ငံကတင်စီထားတဲ့ကျူဘားနိုင်ငံကနေလက်နက်မှောင်ခိုတည်ဆောင်လာတဲ့မြောက်ကိုရီးယားတင်းမောကိုစီမံခန့်ခွဲတဲ့ကုမ္ပဏီကိုကုလသမဂ္ဂကတန်ခတ်ပိတ်ဆို့မှုချမှတ်လိုက်ပါတယ်။ကုလလုံခြုံရေးကောင်စီရဲ့မြောက်ကိုရီးယားတန်ခတ်ပိတ်ဆို့မှုဆိုင်ရာကော်မတီကတနင်္လာနေ့မွေးခွဲဆုံးဖြတ်မှုအတွင်းမြောက်ကိုရီးယားမြို့တော်ပျုံယမ်းအခြေဆိုင် Ocean Marine Management ကိုနာမည်ပြက်စီရင်သွင်းဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒီကုမ္ပဏီဟာဆိုရင်ပနားမားတူမြောင်အနီ2013ခုနှစ်ဇူလိုင်လအတွင်းဖမ်းဆီးခံခဲ့ရတဲ့လက်နက်တည်ဆောင်လာတဲ့တင်မောကိုအဓိကအခန်းကဏ္ဍကနေစီစဉ်သူဖြစ်တဲ့ဆိုပြီးလဲကုလလုံခြုံရေးကောင်စီရဲ့မြောက်ကိုရီးယားတန်ခတ်ပိတ်ဆို့မှုဆိုင်ရာကော်မတီကပြောပါတယ်အတိပေးကြေညာထားခြင်းမရှိဘဲလက်နက်တွေတည်ဆောင်လာတဲ့မြောက်ကိုရီးယားတင်မောချောင်ချန်ဂန်တင်မောပေါ်မှာ MiG-21 တိုက်လေယာဉ်နှစ်စင်းမစ်ဆိုင်းဒုံးကျည်တွေနဲ့တခြားလက်နက်တွေကိုတခြားအိတ်တွေနဲ့ဖုံးပြီးတည်ဆောင်ခဲ့တာကိုတွေ့ခဲ့ရတာပါကျူဘားတို့ကတော့အသုံးမဝင်တော့တဲ့ဆိုဗီယက်ခေတ်ကလက်နက်တွေကိုပြင်ဆင်ဖို့မြောက်ကိုရီးယားကိုပို့ဆောင်ခဲ့တာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်မြောက်ကိုရီးယားကိုလက်နက်တင်ပို့권တားမြစ်ထားတဲ့နိုင်ငံတကာတန်းခတ်ပိတ်ဆို့မှုကိုရှောင်ရှားဖို့လက်နက်တွေပေါ်မှာဖုံးအုပ်ပြီးအယောင်ဆောင်ခဲ့တာလို့ကုလကော်မတီကပြောဆိုခဲ့ပါတယ်ရှင
်တန်ဂူရီးယားနိုင်ငံမှာ Seoul Ferry သင်္ဘောနှစ်မြုပ်ရာမှာအသက်ရှင်ကျန်ရသူအပေါင်းသူအပေါင်းသားတွေဟာသင်္ဘောနှစ်မြုပ်စဉ်ထွက်ပြေးခဲ့တဲ့သင်္ဘောသား15ဦးကိုဆွဲဆိုတဲ့အမှုအတွက်ဆက်လက်သက်သေထွက်ဆိုနေရပါတယ်သင်္ဘောဝန်ထမ်းတွေသင်္ဘောကိုစွန့်ခွာခဲ့မှုအတွက်ရင်ဆိုင်နေရတဲ့လူသတ်မှုကနေပေါ်ဆမှုအထိပါဝင်တဲ့ဒီအမှုတွေအတွက်အသက်မသေးကျန်ရသူလူငယ်85ဦးစလုံးသက်သေထွက်ဆိုကြပေါ်ရှိနေပါတယ်။သင်္ဘောကုန်းပတ်အခန်းတွေရဲ့ရေတွေဝင်လာနေတဲ့အတိုင်းအောင်သူတို့တွေကိုအဲ့ဒီအခန်းတွေထဲမှာပဲဆက်နေဖို့ဝန်ထမ်းတွေကထက်ကတလဲလဲအမိန့်ပေးနေခဲ့တယ်လို့ကျောင်းသူကျောင်းသားလေးတွေကဖော်ထုတ်ခဲ့ကြပါတယ်။ကျောင်းသူလေးတူကတော့သူတို့လွတ်မြောက်ရေးအတွက်ဘယ်သင်္ဘောသားတူကမှဘသူ့ကိုမှမကူညီခဲ့ဘူးလို့ထွက်ဆိုသွားပါတယ်။သက်ရှင်ကျန်သူအများစုဟာသင်္ဘောတစ်ဖက်ကိုတင်းဆောင်သွားချိန်မှာရေတွေထဲမျောနေပြီးသူတို့ခေါင်းပေါ်ရောက်နေပြီးဖြစ်တဲ့တံခါးပေါက်ကနေထွက်လာကြတာဖြစ်ပါတယ်။အပေါ်ရောက်နေသူတွေကသူတို့ကိုဆွဲထုတ်ခဲ့ကြတာပါ။ဧပြီလ16ရက်နေ့ကဖြစ်ပွားခဲ့တဲ့ဒီသင်္ဘောမှောက်မှုမှာလူပေါင်း300နီးပါးသေဆုံးခဲ့ရပြီးအများစုဟာအထက်တန်းကျောင်းသူကျောင်းသားလေးတွေဖြစ်ကြပါတယ်။
ဝါရှင်တန်ပို့စ်သတင်းစာကြီးရဲ့တီဟီရန်ဆိုင်ရာသတင်းထောက်ဂျေဆင်ရဇိုင်းယန်နဲ့တခြားသတင်းထောက်နှစ်ဦးအပါအဝင်လူ၄ဦးတို့ကိုအီရန်အစိုးရကပြီးခဲ့တဲ့သတင်းဖတ်တုန်းကဖမ်းဆီးထိန်းသိမ်းထားတာကနေပြန်လွှတ်ပေးဖို့အခွင့်အရေးအဖွဲ့တွေကရောအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနတို့ကပါဆက်လက်တောင်းဆိုနေကြပါတယ်ဖန်စီထားသူတွေကိုလုံယုံလုံဆင်မဟုတ်တဲ့ဆွဲဆိုမှုတွေမလုပ်ဘဲချက်ချင်းပြန်လွှတ်ပေးဖို့နဲ့တရားမျှမျှတစစ်ဆေးဖို့ကိုလည်းအာမခံချက်ပေးဖို့လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကြီး HRW ကတောင်းဆိုပါရယ် မစ္စတာရဇိုင်းကအမေရိကန်နဲ့အီရန်နှစ်နိုင်ငံသားအဖြစ်ခံယူထားသူဖြစ်ပါတယ်။ဇနီးဖြစ်သူရက်ဂနီဆယ်လီဟီကတော့အီရန်နိုင်ငံသားဖြစ်ပြီးအာရဗ်စော်ဘွားများပြည်တော်စုအခြေဆိုင်သတင်းစာတစ်စောင်ရဲ့သတင်းထောက်ဖြစ်ပါတယ်။ဖန်ခံထားရတဲ့နောက်နှစ်ဦးတို့ဟာလည်းအမေရိကန်နိုင်ငံသားများဖြစ်ကြပါရဲ့ရှင
်။အင်္ဂါနေ့ညနေခင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုမတ်တင်ကြီးထိုင်တဲ့ဦးကျော်စံသားတို့ကြီးညာပေးခဲ့တာပါ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းနားဆင်နိုင်ပါတယ်။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုအရင်ဆုံးပြောပြပေးပါမယ်။မြန်မာနိုင်ငံ내ကဘာသာရေးအကြမ်းဖက်မှုတွေကြောင့်ဘာသာရေးလွတ်လပ်ခွင့်အရာကမ္ဘာမှာအထူးစိုးရိမ်ရတဲ့နိုင်ငံအဖြစ် American ပြည်ထောင်စုရဲ့အစိုးရခန်းစာတစ်ထဲမှာထည့်သွင်းသတ်မှတ်လိုက်ပါတယ်။နှစ်စဉ်ထုတ်ပြန်နေတဲ့ American နိုင်ငံသားရေးဌာနရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစိုးရခန်းစာထဲမှာတရုတ်၊မြောက်ကိုရီးယား၊ Iran ၊ Sudan ၊ Saudi Arabia နိုင်ငံတွေနဲ့အတူပဲမြန်မာနိုင်ငံကိုတရားဝန်အထူးစိုးရိမ်စရာကောင်းတဲ့နိုင်ငံထဲမှာထည့်သွင်းဖော်ပြလိုက်တာဖြစ်ပါတယ်။အကြောင်းစုံကိုတော့ကိုသားညွန်ကတင်ပြပေးထားပါတယ်
။ဒီနိုင်ငံရေးယူဆရဘာသာတရားကိုအားမပေးကြတဲ့နိုင်ငံတွေ၊နောက်ဘာသာရေးကိုနိုင်ငံတော်ဘာသာဖြစ်နဲ့သတ်မှတ်ပြတန်းကြတဲ့နိုင်ငံတွေနဲ့အတူပဲမြန်မာနိုင်ငံကိုလည်းဒီဘာသာရေးလွတ်လပ်ခွင့်အရာအထူးစိုးရိမ်စရာကောင်းတဲ့အဆင့်ထဲမှာထည့်သွင်းခံထားရတာဖြစ်ပါတယ်။ဒီနေ့အစည်းအဝေးစာထဲမှာတော့ဘာသာရေးအကြမ်းဖက်မှုပြဿနာတွေကိုအလေးပေးဖော်ညွှန်းထားသလိုပဲဒီအကြောင်းရင်းနဲ့တဆက်တည်းမြန်မာနိုင်ငံကိုဥပမာအဖြစ်နဲ့နိုင်ငံကြီးဝန်ကြီးဂျွန်ကယ်ရီကဒီအစည်းအဝေးထုတ်ပြန်တဲ့ရှင်းလင်းပွဲမှာထောက်ပြပြောဆိုသွားပါတယ
် One of the troubling trends identified in this year's report is how sectarian violence continues to displace families and devastate communities. Thousands of Rohingya Muslims have been displaced in Burma in the wake of sectarian violence.
Tens of thousands more are living in squalid camps. The people in Taiwan are living in squalid camps. The people in Taiwan are living in squalid camps. The people in Taiwan are living in squalid camps. The people in Taiwan are living in squalid camps. The မြန်မာနိုင်ငံမှာဆိုရင်ထောင်ဝင်နှန်းရှိတဲ့ရိုဟင်ဂျာမွတ်စလင်တွေအိုးအိမ်စွန့်ခွာထွက်ပြေးကြပါတယ်။နောက်ထပ်လူဦးရေတောင်းကနန်းဟာလည်းလုံလောက်တဲ့ကျန်းမာရေးစောင့်ရှောက်ကူးစက်မှုမရှိတဲ့အပြင်ညစ်ပေဆုပ်ပြတ်တဲ့အခန်းတွေထဲမှာနေထိုင်နေကြရပါတယ်
။ဘာသာရေးလွတ်လပ်ခွင့်ထိပါသူတွေဟာတစ်ဖက်ကသူတို့ရဲ့မလိုလားတဲ့ဘာသာကြားတွေကိုချင်းချောက်နေရုံနဲ့မဟုတ်ဘဲနဲ့သူတို့ရဲ့တည်ငြိမ်လုံခြုံမှုကိုပါနှောက်ယှက်ဖျက်ဆီးနေကြသူတွေဖြစ်တဲ့ဆိုပြီးတော့နိုင်ငံကြီးဝန်ကြီးကယ်ရီကပြောခဲ့ပါတယ်။မြန်မာနိုင်ငံတွင်းမကြာခင်နှစ်တွေကဖြစ်ခဲ့တဲ့ဘာသာရေးအထိကယုံနေတဲ့အကြမ်းဖက်မှုတွေကိုဖော်ညွှန်းပြီးတော့မြန်မာနိုင်ငံတွင်းမှာဘာသာရေးအရာခွဲခြားဆက်ဆံတဲ့အလေးအထားတွေစနစ်တွေကိုဒီအစည်းအဝေးထဲမှာထောက်ပြရေးသားထားပါတယ်။ဥပမာဆိုရင်တော့ဒီဘာသာလုံးရှိတဲ့မြန်မာနိုင်ငံမှာတာနာယီဝန်ကြီးဌာနဆိုတဲ့အစိုးရအဖွဲ့ထားပြီးတော့အစိုးရကနေပြီးတော့ဗုဒ္ဓဘာသာအရေးမှာပါဝင်ဆောင်ရွက်တာဗုဒ္ဓဘာသာတက္ကသိုလ်တွေကိုထောက်ပံ့ကူညီတာတွေထောက်ပြထားပါတယ်။မေတ္တာမျိုးမှာဖြစ်ခဲ့တဲ့မွတ်စလင်ဆန့်ကျင်ရေးအကြမ်းဖက်မှုတွေကြောင့်2013ခုနှစ်အစောပိုင်းကာလမှာတွင်ပဲလူတရာကျော်သေဆုံးပြီးတော့လူ12,000လောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့ဒီအစိုးရကမှဖော်ပြပါရယ်။ဒါကိုကြည့်မယ်ဆိုရင်ဒီမွတ်စလင်ဆန့်ကျင်ရေးလှုပ်ရှားမှုဟာမြန်မာနိုင်ငံအနောက်ချမ်းရခိုင်ပြည်နယ်မှာနေမဟုတ်တော့ဘဲနဲ့တနင်္ဂနွေလုံးအထိကိုပြန့်နှံ့လာတဲ့သဘောလို့ဆိုထားပါရယ်။မွတ်စလင်ဆန့်ကျင်ရေးနဲ့ဒီအစွန်းရောက်မျိုးသားရေးလှုပ်ရှားမှုဖြစ်တဲ့969လှုပ်ရှားမှုအခြေအနေတွေကိုလည်းဒီအစိုးရထဲမှာဖော်ပြထားပါရယ်။ဒါရီဟာလက်ရှိမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲမှုတွေကိုအနောက်ရှက်ပေးတဲ့အခြေအနေဖြစ်တယ်လို့ဒီမိုကရေစီလူခွင့်ရေးနဲ့အလို့သမားရေးဆိုင်ရာအမေရိကန်လက်ထောက်နိုင်ငံကြီးဝန်ကြီးတောင်မလနိုစကီကပြောပါတယ
် In Burma if you fear or oppose your country's forward political progress you're probably not going to convince too many people to be against democracy but you might get somewhere by trying to divide people across religious and racial lines
မြန်မာနိုင်ငံမှာနိုင်ငံရေးတိုးတက်မှုတွေဖြစ်လာမှာကိုစိုးရိမ်တာဖြစ်စေတိုးတက်မှုတွေမလိုလားလို့ဖြစ်စေလူတွေကိုဒီမိုကရေစီကိုဆန့်ကျင်ဖို့ဆိုပြီးစီရင်ပြောဆိုဖို့ဆိုတာလွယ်ကူမှာမဟုတ်ပါဘူး။ဒါမဲ့လည်းဘာသာကူးပြောင်းတာတို့ဘာသာကြားနဲ့လက်ထက်တဲ့ကိစ္စတို့လိုမျိုးအကြောင်းပြပြီးဘာသာရေးလူမျိုးရေးခွဲခြားပြီးစီရင်ပြောဆိုမယ်ဆိုရင်တော့ဖြစ်ကောင်းဖြစ်နိုင်ပါတယ်။ဒါကြောင့်လည်းထင်ရှားတဲ့အမျိုးသားရေးဖုံးတော်ကြီးတွေကထောက်ခံမှုပေးထားတဲ့969လှုပ်ရှားမှုတွေဖြစ်လာတာပါ။မတူကွဲပြားတဲ့လူမှုအတိုင်းအဝိုင်းတွေနဲ့ပေါင်းကြရှည်အတူတကွစူးစီးနေလာခဲ့တဲ့အစဉ်လာရှိတဲ့ဒီတိုင်းပြည်မှာအဲဒီကတဆင့်မွတ်စလင်ဆန့်ကျင်ရေးနဲ့အကြမ်းဖက်မှုတွေလောင်မြိုက်လာပါတယ
်။ဒီအစည်းအဝေးထဲမှာမြန်မာနိုင်ငံတွင်းဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့မွတ်စလင်ဆန့်ကျင်ရေးလှုပ်ရှားမှုတွေကိုပဲထောက်ပြထားတာတော့မဟုတ်ပါဘူး။ခရစ်ယာန်ဘာသာအပေါ်ဒီအချို့နေရာတွေမှာဖိနှိပ်ကန့်သတ်တဲ့အခြေအနေတွေကိုပါထည့်သွင်းထားပါတယ်။ပြိပကဖြစ်နေတဲ့ကချင်ပြည်နယ်ဒေသမျိုး၊နောက်အစွန်ဖျားချင်းပြည်နယ်ဒေသမျိုးတွေမှာအများစုဖြစ်တဲ့ခရစ်ယာန်ဘာသာဝင်တွေအပေါ်မှာကန့်သတ်ဖိနှိပ်မှုတွေကိုဖော်ပြထားတာပါ။ဘုရားဘာသာရေးမှာဆိုရင်လေနိုင်ငံတော်အသိမှတ်ပြုတဲ့ဂိုင်းကြီးကိုခိုင်ကလွဲပြီးတော့ကြံယူဆရှိသူတွေကိုနှိမ့်ကွက်တဲ့အခြေအနေတွေကိုလည်းထောက်ပြထားပါတယ်။ ထေရဝါဒဗုဒ္ဓဘာသာနဲ့အမြင်ယူဆအချို့မတူတဲ့မိုးပြကုတော်ဆိုပြီးတော့ထင်ရှားတဲ့ရှင်ညာနာကို2010ခုနှစ်မှာဖန်ဆီးပြီးတော့ထောင်တန်း20ချမှတ်အပြစ်ပေးထားတာကိုလည်းထောက်ပြဖော်ပြထားပါတယ်မြန်မာနိုင်ငံတွင်းပြည်ပြည်ပြောင်းလဲမှုတွေဖြစ်လာခဲ့ပြီးတဲ့နောက်ပိုင်းအမေရိကန်နိုင်ငံကြီးဌာနရဲ့အစင်ကစားအချို့မှာချင်းနီတူးတက်မှုတွေဖော်ပြခံခဲ့ရပေမဲ့လို့အခုဒီဘာသာရေးလွတ်လပ်ခွင့်အစင်ကစားမှာတော့ဟိုးရင်ကလေးကသတ်မှတ်ခံပြီးသားအထူးစိုးရင်ရတဲ့နိုင်ငံအဆင့်တည်းမှာပဲရှိနေတယ်လို့ပြောမှာပါခင်ဗျာ
ကိုသားညွန်တင်ပြသွားတာပါအခုဆက်လက်ပြီးနားဆင်ရမှာကတော့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအထူးစိုးရင်ရတဲ့နိုင်ငံအဖြစ်မြန်မာနိုင်ငံကိုအမေရိကန်ပြည်ထောင်စုရဲ့အစီရင်ခံစာအသစ်မှာသတ်မှတ်လိုက်တာနဲ့ပတ်သက်ပြီးမြန်မာနိုင်ငံတွင်းဘာသာရေးကောင်းဆောင်တွေမှာသဘောထားအမြင်အမျိုးမျိုးရှိနေကြပါတယ်ဖြစ်ခဲ့တဲ့ဘာသာရေးအသွင်ဆောင်ပြိပက္ခတွေကြောင့်အခုလိုသတ်မှတ်ခံရတဲ့ဆိုတာလက်မခံပဲပယ်ချသူတွေရှိသလိုသဘောတူသူတွေလည်းရှိနေတာပါအပြည့်အစုံကိုရန်ကုန်မြို့က VOA သတင်းတောက်ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါတယ
်မြန်မာနိုင်ငံကိုဘာသာရေးရလွတ်လပ်ခွင့်ဆိုရင်စရာကောင်းတဲ့အဆင့်တဲမှာတရုတ်၊မြောက်ကိုရီးယား၊ Iran, Sudan, Saudi Arabia နိုင်ငံတွေနဲ့အတူတရားဝန်အဖြစ်အမေရိကန်ပြည်ထောင်စုကသတ်မှတ်လိုက်တာဖြစ်ပါတယ်။ဘာသာရေးကြမ်းဖက်မှုတွေကြောင့်မြန်မာနိုင်ငံမှာထောင်ကနန်းရှိတဲ့မွတ်စလင်တွေအိုးအိမ်စွန့်ခွာထွက်ပြေးနေရတယ်လို့နိုင်ငံသားဝန်ကြီး John Kerry ကဒီအစီရင်ခံစာထုတ်ပြန်တဲ့ရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါတယ်။ဒီအချက်ကို969လှုပ်ရှားမှုမှာရောမျိုးစောင်းဥပဒေလှုပ်ရှားမှုမှာရောဦးဆောင်နေတဲ့မန္တလေးတိုင်းဒေသကြီးမစိုးရင်တိုက်တဲ့ဆရာတော်ဦးဝီရသူကမြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်အပြည့်အဝရှိတယ်လို့အခိုင်အမာယုံကြည်တဲ့အကြောင်း VOE ကိုအခုလိုမိန့်ပါတယ
်။တို့ကပ္ပဒတိုင်တော်တဲ့သူတွေရဲ့ခိုင်သာတွေကိုပဲယုံကြည်ပြီးတော့ဟိုပြောလို့ပြောထုတ်ကြရတဲ့အစီရင်ခံစာပါတကယ်တမ်းကျတော့ပကတိအခြေအနေနဲ့လုံးဝဆက်မြေမဖြစ်နေပါဘူး။ဒါသာရီပြည်ပကရဖြစ်တာခွဲခြားဆက်ဆံမှုကြောင့်မဟုတ်ပါဘူးကြာ။ဒါသာရီပြည်ပကဖြစ်တာကဒီလူမျိုးတစ်မျိုးဘာသာတစ်ခုကိုပြင်မှတ်ထားပြီးတော့အရမအနိုင်ကျင့်တာတွေအကျဉ်းချတာတွေလုပ်လို့ပါပဲနော်။အဲ့ဒါပါ။နောက်တစ်ခုကတော့ဒီဦးရဲလို့ဘာသာတရားကလူရန်ကိုလုံးလုံးဆောက်ကုန်းကိုပြေးချလိုက်။နောက်ပြီးတော့တခြားတခြားသောနိုင်ငံတွေတိုင်းမြန်မာနိုင်ငံကလုံးလက်ဆောက်ကုန်းကိုရရလုံးလက်ဆောက်ကုန်းကိုလည်းပြေးဘာသာတစ်ခုပဲရှိတယ်။အဲဒီဘာသာတစ်ခုကတော့ခရီးယာကိုလည်းလုံးလက်ဆောက်ကုန်းကိုပြေးတယ်၊ဒေလူလက်ကုန်းကိုပြေးတယ်၊ကိုရဘာသာလည်းကုန်းကိုပြေးတယ်။သူတို့တွေကိုရည်ရွယ်ရည်ရွယ်တာဆိုရင်မှားပါတယ်နော်။
မြန်မာနိုင်ငံကိုဘာသာရေးရစိုးရင်စရာကောင်းတဲ့နိုင်ငံဖြစ်သက်မှတ်တာဟာပြည်တွင်းမှာဖြစ်ခဲ့တဲ့ဘာသာရေးအသွင်ဆောင်ပြိပခတွေကြောင့်လို့ဘာသာပေါင်းစုံချစ်ကြည်ရေးဆောင်ရွက်နေတဲ့ဘာသာပေါင်းစုံကခေါင်းဆောင်တွေကလက်ခံထားပါတယ်မြန်မာနိုင်ငံအတွင်းမှာဘာသာရေးလူမျိုးရေးအသွင်ဆောင်ပြိပခတွေဖြစ်ဖြစ်နေတာဟာမြန်မာနိုင်ငံလုံးနှိပါနဲ့မသက်ဆိုင်ပဲအစွန်းရောက်လူနည်းစုတစုရဲ့လောရကြောင့်ဖြစ်ရတာလို့ရှုမြင်သူကတော့ခရီးရန်ဘာသာရေးခေါင်းဆောင်လည်းဖြစ်ဘာသာပေါင်းစုံချစ်ကြည်ရေးအဖွဲ့ရဲ့နာယကတဦးလည်းဖြစ်တဲ့တိုက်ခါရော်ရဒေါက်တာစောမာကြည်ကြီးဖြစ်ပါတယ
်ဘာသာရေးရဲ့ဒီလွတ်လပ်ခွင့်ကတော့နိုင်ငံတော်ကိုအခွင့်အရေးပေါ်ရှင်းကဥပဒေမှာပေးထားပြီးတာပဲအဲ့တော့ပမာပြီမှာပေါ်ပေါက်နေတဲ့ကိစ္စတွေကတော့အဲကတော့ဘာသာရေးပဋိပက္ခတဲ့ဘာသာရေးအသွင်ဆောင်တဲ့ဟာတွေဖြစ်တယ်ဒီမြန်မာနိုင်ငံမှာဒီမြန်မာ interfaith groups လို့ခေါ်တဲ့မြန်မာနိုင်ငံမှာရှိတဲ့ဘာသာပေါင်းစုံချစ်ကြည်အဖွဲ့လည်းရှိပါတယ်နောက်ဟိုခုနပြောတဲ့ဟာမျိုးဆိုတာကတကယ်တကယ်တော့ပမာပြီမှာမပြောတော့တဲ့လူငယ်စုပေါ့လေသူတို့အစွန်းရောက်တဲ့လူငယ်စုရဲ့လှုပ်ဆောင်မှုကြောင့်ဘာသာရေးအဖြစ်ဆောင်တဲ့ဒီအကျိစားတွေပေါ်လာတ
ယ်။ဟိန္ဒူဘာသာရေးခေါင်းဆောင်တူလည်းဖြစ်ဓမ္မပါလာဟိန္ဒူအဖွဲ့ချုပ်ရဲ့ခေါင်းဆောင်တူလည်းဖြစ်တဲ့ဒေါက်တာလတ်ထွန်းကတော့ပြည်တွင်းမှာဘာသာရေးရခွဲခြားမှုတွေရှိတယ်ဆိုတဲ့အချက်ကိုလက်ခံပြီးတော့အကြံဖက်အသွင်ဆောင်ပြိပခတွေဟာဘာသာတစ်ခုရဲ့အကြောင်းကိုခြားဘာသာဝင်တွေကတေချာကကနနမသိတာကနေနားလည်မှုတွေလွဲပြီးတော့ပြိပခတွေဖြစ်လာတာလို့သူကသုံးသပ်ပါတယ
်။ဒါသိရတာဆိုတော့ဒါတော့ဟုတ်ပါတယ်ဒါတော့အင်းနေရတာပဲအားလုံးကဟိုရှိတော့ရှိပါတယ်သို့သောဟုတ်ဘာသာပေါင်းစုံနဲ့ပတ်သက်ပြီးတော့လူတွေမှာဟိုမတိရအပိုင်းပေါ်မှာတစ်ထည့်ကိုပဲဆွဲဆွဲပြီးတော့တွားနေတဲ့အပိုင်းကျွန်တော်တို့ထင်တယ်ပြီးတာတော့ဟိုအောက်ခြေ grass root level မှာရှိကောင်းတော့ရှိတယ်ဒါတော့ညစ်ဆိုးလို့လည်းအဲရပါဘူးဆိုတော့အဲ့ဒီအဲ့ဒါလည်းဟိုလူတွေကဘာသာတစ်ခုနဲ့တစ်ခုအကြောင်းကိုမတိလို့ပဲဒီလိုများဖြစ်နေတယ်လို့ကျွန်တော်အနေနဲ့တော့ကျွန်တော်သုံးသပ်တယ
်မြန်မာနိုင်ငံအတွင်းမှာဘာသာရေးရခွဲခြားမှုတွေကတော့မြို့ကြီးတွေမှာတိတိကျကျမရှိပေမဲ့မွတ်စလင်ဆိုရင်အစိုးရအလုပ်ကံကစလို့အာဂဇာနယ်ပယ်အထိပါခွဲခြားမှုတွေကတော့ရှိတဲ့တလောက်အခုထိရှိနေသေးတယ်ဆိုတာကိုတွေ့ရတယ်လို့အစ္စလမ်ဓမ္မဗိမာန်ကဥဆောင်စော်ရည်မှုဦးအေးလွင်ကပြောပါတယ
်ကျွန်တော်တို့အစ္စလမ်ဘာသာဝင်များအရေးသွေးအရေးချင်းရှိတော့ညာလည်းပဲအလုပ်အခိုင်နေမရဘူးကျွန်တော်ဒီပဲလေအာဂဇာနယ်ပယ်မှာဒီ civilization ဆူရအောင်ကျွန်တော်တို့စူးစမ်းခဲ့ရပါတယ်အဲဒါပေမဲ့လည်းအခြားအခြားသောမိတ်ဆွေတွေရှိရကြရတာတော့ဖြစ်ဒီအင်္ဂလန်နယ်ပယ်အမှုပညာနယ်ပယ်စပေးနယ်ပယ်လူနယ်ပယ်မှာတောင်မှဘာသာရေးကိုအကြောင်းပြုပြီးတော့နှိမ်ချတာခွဲကြတာတွေဆိုတာတွေကရှိနေပါတယ်ဆိုတာတွေကိုကျွန်တော်တို့သိနေရပါတယ်ဟိုအလုပ်အကိုင်းရတာတို့ဒီနိုင်ငံသားသွားရေးတို့ဆိုတာတွေကတော့ခဏထားလိုက်အောင်ပြည်တွင်းမှာအခုကအဲ့ဒီလိုဟာမျိုးလေးတွေကရှိနေတယ်ဆိုတာကတော့ဒါစိတ်မကောင်းမွေရရှိတယ်ဒါအမှန်တရားတစ်ခု
ဒီလိုဘာသာရေးရခွဲခြားဆက်ဆံမှုတွေဟာလက်ရှိမြန်မာနိုင်ငံပြည်ဝင်ပြောင်းလဲလုပ်ငန်းစဉ်တွေကိုအနောက်ရှက်ပေးတဲ့အနေအထားတစ်ရပ်ဖြစ်လာနိုင်တယ်လို့လည်းဒီမိုကရေစီလူ့ခွင့်ရေးနဲ့အလို့သမားရေးဆိုင်ရာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးတွန်မလနော့စကီကမနေ့က VOA နဲ့မေးမြန်းခန်းမှာလည်းထောက်ပြခဲ့ပါသေးတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်အသစ်ဖြစ်တဲ့မစ်ယန်ဟီလီကဘာသာရေးအသွင်ဆောင်ပြိပခတွေအမုန်းစကားပြန့်ပွားမှုတွေကနေရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်တွေပေါ်ချုပ်ချယ်ကန့်သတ်တာတွေနဲ့ပတ်သက်ပြီးတော့စိုးရိမ်မကင်းဖြစ်ရတယ်ဆိုပြီးတော့အစိုးရအနေနဲ့တာဝန်သိစွာထိထိရောက်ကင်တွယ်ဖို့သတင်းစာရှင်းလင်းပွဲမှာတိုက်တွန်းခဲ့ပါသေးတယ်ခင်ဗျာ။
ကိုအောင်ရဲမောင်မောင်တင်းပေးပုတ်ထားတာပါအခုဆက်လက်ပြီးတော့အင်္ဂါနေ့ညဓာတ်ရိုက်လေလိုင်းအစီအစဉ်အတွက်ဖိတ်ခေါ်ပါရစေ
ပရရှိနေခင်ဗျာမြန်မာနိုင်ငံမှာပြည်ရင်ပြောင်းလဲမှုတွေလှုပ်လာတာကိုကုလသမဂ္ဂလူ့ခွင့်ရေးကိုယ်စားလှယ်ကချီးကျူးခဲ့ပေမဲ့ပြဿနာတွေတဘုံကြီးရှိနေသေးတာကိုလည်းထောက်ပြဝေဖန်သွားပါတယ်ဒီလိုတိုးတက်မှုမရှိတာပြည်ရင်ပြောင်းလဲရေးကာလတိုးတောင်းနေသေးလို့ပဲလားပြောင်းတင်တာတွေရှိရနေမပြောင်းတာလားဆိုတာကိုအင်္ဂါနေ့ညဓာတ်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်အနေနဲ့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကို VOA ရဲ့ဖုန်းနံပါတ် 1-232-382-555 ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့လည်းဖိတ်ခေါ်ပါတယ်ခင်ဗျာ။
ပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုဆက်လက်ပြီးနားဆင်ရမှာကတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့အလို့သမားရေးရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးတော်မယ်လီနော့စကီဟာမနေ့ကနိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်တဲ့2013ခုနှစ်ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာဆိုင်ရာသတင်းစာရှင်းလင်းပွဲကိုနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့အတူတက်ရောက်ခဲ့ပါရစေ။သတင်းစာရှင်းလင်းပွဲပြီးမှလက်ထောက်နိုင်ငံခြားရေးဝန်ကြီးကို VOA Mandarin ဌာနရဲ့အမျိုးသမီးသတင်းတောက်ကတွေ့ဆုံမေးမြန်းခွင့်ရခဲ့ရမှာမြန်မာနိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့အဓိကပြဿနာတွေနဲ့ပတ်သက်လို့မေးခွန်းတချို့မေးခွန်းရခဲ့တာကိုဒေါ်လာလာတန်ကပြန်လည်တင်ပြပေးပါမယ်
။ Thank you so much Assistant Secretary for talking to Voice of America. Regarding Burma, if the situation does not improve,
you and your Christian Union Queen Peter Dwe လက်ထောက်နိုင်ငံခြားရေးဝန်ကြီးကိုအထူးကျေးဇူးတင်ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့မိကျင်နာကတော့အခြေအနေဟာတိုးတက်ကောင်းမွန်လာခြင်းမရှိဘူးဆိုရင်အမေရိကန်ပြည်ထောင်စုအနေနဲ့ဒဏ်ခအရေးယူမှုတွေပြုလုပ်နိုင်ပွဲရှိပါသလားရှိခဲ့တဲ့ဆိုရင်လေဘယ်လိုအရေးယူမှုတွေပြုလုပ်မလဲဆိုတာကိုသိပြစေ
Well we have said to the Burmese government that we want our relationship to continue to get better and to move forward but of course we're capable of moving backward if the situation goes backward in Burma I don't think we're at that point
ကျွန်တော်အနေနဲ့မြန်မာဆိုရကိုပြောခဲ့ပြီးဖြစ်ပါတယ်နိုင်ငံဆက်ဆံရေးဆက်လက်ကောင်းမွန်အောင်ဆောင်ရွက်ဖို့ကျွန်တော်ဘက်ကလိုလားပါတယ်ဆက်ဆံရေးတိုးတက်အောင်လဲရှေ့ဆက်ဆောင်ရွက်သွားဖို့တိုက်တွန်းခဲ့ပြီဖြစ်ပါတယ်။ဒါမဲ့လို့လဲမြန်မာနိုင်ငံမှာအခြေအနေဟာဆိုးရွားလာတဲ့ဆိုရင်ကျွန်တော်တို့ဘက်ကလည်းနောက်ပြန်ဆုတ်နိုင်ပါတယ်။ဒါမဲ့လောလောဆယ်မှာအဲ့ဒီအခြေအနေမရောက်သေးဘူးလို့ပြောရမှာပါပဲ။လက်ရှိအခြေအနေမှာမြန်မာနိုင်ငံကတိတ်ကိုအဖြေရခတ်တဲ့မေးခွန်းတွေအမေးခံနေရတဲ့အခြေအနေကိုရောက်နေပါတယ်။အခြေခံကြတဲ့ကိစ္စရပ်တွေဖြစ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေအပြင်စစ်တပ်ရဲ့အခမ်းအနား2015မှာကျင်းပမဲ့ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတပါမလားတိုင်းသားလူနည်းစုတွေနဲ့ပြုလုပ်နေတဲ့ငြိမ်းချမ်းရေးပေါ်ဆောင်မှုအခြေအနေဒါတွေဟာဒီမိုကရေစီအသွင်ကူးပြောင်းရေးကာလမှာမြန်မာနိုင်ငံကရင်ဆိုင်နေရတဲ့အခြေအနေပါအစိုးရတွေမှာရောအစိုးရပြင်ပမှာရောပြည်ပြင်ပြောင်းလဲရေးကိုလိုလားသူတွေနဲ့ကျွန်တော်တို့ထိတွေ့ဆက်ဆံပြီးဒီပေါ်ဆောင်မှုကိုရှေ့တိုးဆောင်ရွက်ဖို့ဖိအားပေးတိုက်တွန်းခဲ့ရတယ်လည်းဖြစ်ပါတယ်အခုလိုတိုက်တွန်းတဲ့အတိုင်းပဲလဲအကောင့်ထဲပေါ်လာလိမ့်မယ်လို့မျှော်လင့်ပါတယ
် Sometimes media is blamed for instigating
ခရီးယာမီဒီယာအနေနဲ့အခြေအနေကိုပိုဆိုးလာအောင်လှုံ့ဆော်ပေးတယ်လို့ပြစ်တင်ဝေဖန်ခြင်းခံခဲ့ရတာတွေတွေ့ရပါတယ်။ဒီအမြင်ကိုလက်ထောက်နိုင်ငံခြားရေးဝန်ကြီးအနေနဲ့သဘောတူပါသလား
? Well there is irresponsible reporting in Burma as there is in any country in the world. But I think that what is behind the religious violence is not the media.
ဘာမှရှိတဲ့တခြားနိုင်ငံတွေလို့ပါပဲ။မြန်မာနိုင်ငံမှာလည်းတောင်မဲ့သတင်းဖော်ပြမှုတွေရှိတာတွေ့ရပါတယ်။ဒါပေမဲ့ဘာသာရေးကြမ်းဖက်မှုနောက်ွယ်မှာလှုပ်ဆောင်နေတာကသတင်းမီဒီယာကမဟုတ်ပဲမြန်မာသမ္မတဦးသိန်းစိန်ပြောခဲ့တဲ့အတိုင်းပဲမကြသေးမီကမန္တလေးမှာဖြစ်ခဲ့တဲ့ကြမ်းဖက်မှုနောက်ွယ်မှာစနစ်တကျစီယုံလှုံ့ဆော်မှုရှိနေတာတွေ့ရပါတယ်ဒီကြမ်းဖက်မှုကိုဘသူတွေကကျူးလွန်နေဆိုတာကိုရှာဖွေဖော်ထုတ်ဖို့ကအစိုးရရဲ့တာဝန်ပါလူတွေကိုတတ်တာတွေနေအိမ်တွေကိုမီးရှို့ခဲ့တာတွေကိုပေါ့သတင်းမီဒီယာကိုအပြစ်မတင်သင့်ပါဘူး
Final question Does the United States have any plan to prevent or
Now so me go ma cyber internet ပေါ်မှာအမုန်းတရားပွားစေတဲ့ hate speech မျိုးကိုဟန်တားပေးဖို့ဓမ္မမဟုတ်ဟန်တားရမှာမြန်မာအစိုးရကိုအကူအညီပေးဖို့အမေရိကန်အစိုးရအနေနဲ့အစီအစဉ်ရှိပါသလား
We're very concerned about the attacks cyber attacks that have been launched against some activists in Burma who have opposed this campaign of religious hatred that some of the nationalist groups have
မြန်မာနိုင်ငံမှာလူခွေလှုပ်ရှားသူတချို့အပေါ်internet ပေါ်ကနေတိုက်ခိုက်မှုတွေပြုလုပ်နေတာတွေ့ရလို့ American ပြည်တော်စုအနေနဲ့တိတ်ကိုစိုးရိမ်မခင်ဖြစ်မိပါတယ်။တချို့မျိုးချစ်ဝါဒီအုပ်စုတွေကမြန်မာနိုင်ငံမှာစတင်ခဲ့တဲ့ဘာသာရေးအမုန်းတရားပွားစေတဲ့လှုပ်ရှားမှုတွေကိုဒီချင်းချောက်ခံရတဲ့လူခွင့်လှုပ်ရှားသူတွေကစန့်ကျင်ပြောဆိုခဲ့ကြတာပါ။လွန်ခဲ့တဲ့သတင်းပတ်အနည်းငယ်ကကျွန်တော်မြန်မာနိုင်ငံကိုရောက်စဉ်ပြည်ထောင်ဝန်ကြီးဌာနအပါအဝင်မြန်မာအစိုးရကိုဒီ internet တိုက်ခိုက်မှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးပေးဖို့တိုက်တွန်းပြောကြားခဲ့သလိုချင်းကျောက်ခံကြရတဲ့လူခွင့်လှုပ်ရှားသူတွေကိုလည်းအကာအကွယ်ပေးဖို့ကျွန်တော်တိုက်တွန်းခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့မြန်မာအာဏာပိုင်တွေဘက်ကအကူအညီတောင်းခံလာရင်လေအမေရိကန်ပြည်ထောင်စုဘက်ကအကူအညီတုံ့ပြန်ဖို့အစဉ်သင့်ပါပဲ
။ဒေါ်လာလတန်တင်ပြပေးသွားတာပါ။ဒီမိုကရေစီလူအခွင့်အရေးနဲ့အလို့သမားရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီးတော်မဲလီနော့စကီဟာဇွန်လ22ရက်နေ့ကနေ28ရက်နေ့အထိမြန်မာနိုင်ငံကိုသွားရောက်ခဲ့ပါတယ်။နိုင်ငံခြားရေးကာကွယ်ရေးနဲ့ဗန်နာရေးဝန်ကြီးဌာနတွေကအစိုးရအရာရှိတွေနဲ့လိုက်ပါသွားတဲ့အဲ့ဒီခရီးစဉ်အတွင်းမိုးနဲ့ကရင်ပြည်နယ်တို့အပြင်ရန်ကုန်နဲ့နေပြည်တော်တို့ကိုလည်းတွားရောက်ခဲ့ပြီးငြိမ်းချမ်းရေးအမျိုးသားပြန်လည်ရင်ကြားစေရေးတာဝန်သိရင်းနှီးမြှုပ်နှံမှုအပြင်လူအခွင့်အရေးနဲ့ပတ်သက်ပြီးမြန်မာစစ်ဖက်အစိုးရအရာရှိတွေနဲ့ဆွေးနွေးခဲ့ပါတယ်။ဒါအပြင်လာမယ့်2015ရွေးကောက်ပွဲနဲ့ပြည်ပင်ပြောင်းလဲရေးဖော်ဆောင်မှုတွေအကြောင်းကိုဒေသခံလူအဖွဲ့အစည်းတွေတိုင်းရင်းသားအဖွဲ့တွေအပြင်ဒေါန်ဆန်းစုကြည်အပါအဝင်နိုင်ငံရေးကောင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။မစ္စတာမဲလီနော့စကီဟာလက်ရှိရာထူးမှာဧပြီလကခန့်အပ်ချိန်ခံခဲ့ရပြီးအဲ့ဒီမတိုင်ခင်ကနယူးယောက်အခြေစိုက်လူအခွင့်အရေးအဖွဲ့ရဲ့ဝါရှင်တန်ရုံးခွဲဒါရိုက်တာလည်းဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီးချိန်မှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00 to 9:00ခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ Asia Set 7ဂျိုရူးကနေဖမ်းယူကြည့်ရှုနိုင်ပါတယ်ခင်ဗျာ။အင်္ဂါနေ့ညနေခင်းအစီအစဉ်လေးမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်အခုကြံနေသေးတဲ့အချိန်တွေမှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်သိန်ကြီးထိုက်ကကြေညာပေးပါမယ်
ဟမတ်စဖွဲ့ပေါ်ထိုးစစ်ဆင်မှုတွေနောက်ထပ်အချိန်ယူလှုပ်ဆောင်သွားရနိုင်တယ်လို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကသတိပေးခဲ့ပြီးဂါဇာဒေသမှာစစ်ရေးလှုပ်ရှားမှုတွေဆက်လက်လှုပ်ဆောင်နေတာနဲ့အမျှဒီကနေ့အစ္စရေးရဲ့စစ်လေယာဉ်တွေတင့်ကားတွေနဲ့တိုက်ခိုက်မှုကြောင့်လူ26ယောက်ထဲမှနေသေဆုံးခဲ့ရပါတယ်။လွန်ခဲ့တဲ့သတင်းသုံးပတ်တိုက်ခိုက်မှုတွေစတင်ခဲ့ချိန်ကစလို့အစ္စရေးရဲ့ညလုံးပေါက်၄ချောင်းစစ်စင်တိုက်ခိုက်မှုတွေအပြင်းထန်ဆုံးဖြစ်ခဲ့ပြီးအရသာအများစုအပါအဝင်သေဆုံးသူ1100ရှိသွားပြီလို့ပါလက်စတိုင်းကျန်းမာရေးအရာရှိတွေကပြောပါတယ်။ဒီကနေ့၄ချောင်းတိုက်ခိုက်မှုတစ်ခုကဂါဇာရဲ့တခုတည်းသောဓာတ်အပိစက်ရုံကိုလည်းထိမှန်ခဲ့ပြီးလျှက်စစ်မှုတွေလည်းပြတ်တောက်နေပါတယ်။ရုရှားနိုင်ငံဟာမြေပြင်ပစ်ခရုစ်ဒုံးကျည်တစ်ခုစမ်းသပ်လိုက်တဲ့အတွက်တမိုင်းဝင်နျူကလ িয়ার စမ်းသပ်မှုပိတ်ပင်ရေးစာချုပ်ကိုချိုးဖောက်တယ်လို့အမေရိကန်ပြည်ထောင်စုကဆွတ်ဆွဲလိုက်ပါတယ်။1989ခုနှစ်ကပြုတ်လုခဲ့တဲ့စာချုပ်ကိုရုရှားချိုးဖောက်တယ်လို့အမေရိကန်ကဆုံးဖြတ်တဲ့အကြောင်းသမ္မတဥဘာမားကရုရှားသမ္မတဗလာဒီမီယာပူတင်ကိုတင်းနှင်းလာနေကစာရေးအကြောင်းကြားခဲ့တာဖြစ်ပါတယ်။လာပေါင်းများစွာထင်ကြီးပေးပြောဆိုချက်တွေထွက်ပေါ်လာပြီးတဲ့နောက်မှာတော့2012ခုနှစ်အထိအစစ်မြင့်ခေါင်းဆောင်တဦးဖြစ်တာဝန်ယူခဲ့သူအငိမ့်စာဝါရင့်နိုင်ငံရေးသမားဆောင်ရံကန်းကိုအဂတိလိုက်စားမှုနဲ့စုံစမ်းစစ်ဆေးနေတယ်လို့တရုတ်အစိုးရကကြေညာလိုက်ပါတယ်။ကွန်မြူနစ်ပါတီအမြဲတမ်းကော်မတီရဲ့အာဏာရှိဆုံးပေါ်လစ်ဘူရိုအဖွဲ့ဝင်တဦးလည်းဖြစ်လုံခြုံရေးအကြီးအကဲဟောင်းလည်းဖြစ်တဲ့ဆောင်ရံကန်းကိုကြီးမားတဲ့စီကံချိုးဖောက်မှုတစ်ခုအတွက်စုံစမ်းစစ်ဆေးနေတယ်လို့ရှင်းဝါသတင်းကဖော်ပြခဲ့တာဖြစ်ပါတယ်ရှင်။
တရင်ချင်းကျုပ်ကိုမတ်တင်ကြီးထိုက်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကမတ်စုမွန်ဖြစ်ပါတယ်အင်ဂျင်နီယာကတော့ဂျိုးဂိလ်ဖြစ်ပါတယ် VOA American အသံညနေပတ်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲကနေ 9:00 အထိအသံလွှင့်ပေးခဲ့တာဖြစ်ပါတယ်သောတာရှင်နဲ့တကွာမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေ
This program has come to you from the Voice of America, Washington.